အခုလိုအချိန်မှာမြန်မာစစ်ကောင်စီပေါ်ရေနံနဲ့တဘာဝတန်းွေပါဝင်တွုံးမြင့်တန်းခတ်ဖို့ကုလကိုယ်စားလှယ်ကအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့အထူးဝင်ငွေရနေတဲ့မြန်မာရေနံနဲ့တဘာဝတန်းွေလုပ်ငန်း MOGE ပါဝင်မြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုပို့ပြီးတင်းကျပ်တဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ် Tom Andrews ကတိုက်တွန်းလိုက်တာပါ။ Andrew ကနောက်ထပ်တံခါးပိတ်ဆို့မှုတွေချမှတ်ဖို့အရေးကြီးတာမို့အမေရိကန်အနေနဲ့ဥရောပသမဂ္ဂနဲ့အတူပူးပေါင်းပြီးစစ်ကောင်စီရဲ့ဝင်ငွေအများဆုံးရတဲ့တခုတည်းသောနည်းလမ်းဖြစ်တဲ့မြမရေနံနဲ့တဘာဝတုံးငယ်လုပ်ငန်းကိုတံခါးပိတ်ဆို့မှုတွေချက်ချင်းလုပ်ဖို့တိုက်တွန်းပါတယ်လို့ပြောလိုက်တာပါ။အခုလိုစစ်ကောင်စီရဲ့ဝင်ငွေတွေကိုဖျက်တောက်နိုင်ရင်မြမနိုင်ငံထဲမှာသူတို့ကျူးလွန်နေတဲ့ရက်စက်တဲ့လုပ်ငန်းတွေကိုလည်းတားဆီးနိုင်မှာဖြစ်တယ်လို့ Andrews ကအမေရိကန်လွှတ်တော်မှာမနေ့ကလွှတ်တဲ့ကြားနာပွဲတွေပြောခဲ့ပါသေးတယ်ခင်ဗျာ။